ဖေဖော်ဝါရီလ15ရက်နေ့ညနေပိုင်းမှာ CRPB ပြည်သူ့လွှတ်တော်ကုစားပြုကော်မတီဥက္ကဋ္ဌဦးအောင်ရွှေနဲ့ CRPB အတွင်းမှဦးအေးတောင်တို့ကိုရဲချုပ်ကခေါ်ယူတရီပေးတဲ့အကြောင်းဦးအေးတောင်ကအခုလိုစတင်ရှင်းပြပါတယ
်။နေ့3လကြာမှကျွန်တော်ခေါ်တယ်။ဟိုချမ်းမှာဦးအောင်ရွှေကိုလည်းခေါ်မှန်းကိုကျွန်တော်ပြည်တယ်အခေါ်ရတော့သူတို့အတူတူဆရာပြပြရ1988ခုအစင်းအဖွဲ့များရဲ့ဥပဒေရဆိုရင်ဒီကျရဲကိုဆောက်လာတင်ထားတာမရှိတဲ့အတွက်ကြောင့်အစင်းအဖွဲ့ဥပဒေရနီးစွန်းတယ်အခေရွေးအဲ့ဒီဥပဒေရအရေးယူမယ်ဆိုရင်တိတိ5နှစ်ပြည့်ရှိတယ်ဆိုတာဖတ်ပြတယ
်အဲ့လိုဖတ်ပြတဲ့အခါမှာဟိုဦးအေးတောင်ကဘာပြန်ပြောခဲ့လဲခမရ
ပြောတာတွေကတော့အများကြီးပါဥပအောင်ရွှေလည်းပြောတယ်ဒါတွေကတော့ကျွန်တော်တို့တို့ပြောဖို့သဘောထားသုံးသပ်ချက်မရှိဘူ
းခုလိုခေါ်တွေ့ပြီးတော့သတိပေးတယ်ဆိုတဲ့ရွယ်ချက်ကဘာသဘောလို့ယူဆလဲခင်ဗ
ျဒါအရင်လည်းသတိပေးဖို့ပါပဲအရင်တစ်ချက်ကလည်းကျွန်တော်တယောက်တည်းကိုခေါ်ပြီးတော့သတိပေးဖို့ပါတယ
်ရဲချုပ်ခင်ကြီးအနေနဲ့အခုလိုဒီကျွန်တော်တို့အသင်းပင်းဖွဲ့စည်းဥပဒေကိုဖတ်ပြတဲ့အပြင်ကိုဒီကြားဟိုသတိပေးတာတို့ဘာလို့ရှိသေးလဲခင်ဗ
ျမရှိပါဘူးသူကဖတ်ပြတယ်ဒါလူကြီးတွေကဟာသတိပေးခိုင်းလို့ပြောတယ်ပေးတယ်ဖတ်ကြတယ်ဒါတော့ပဲ
ဦးအောင်ရွှေကိုခေါ်တွေ့တာရော NLD ဥက္ကဋ္ဌအနေနဲ့ခေါ်တွေ့တာလား CRPB နဲ့ခေါ်တွေ့တာလားခင်ဗ
ျ CRPB ဥက္ကဋ္ဌပါအတူတူပါညောင်စလုံးတစ်ပြိုင်နဲ့တွေ့တာပ
ါအခုလိုမျိုး CRPB ခေါင်းဆောင်ပိုင်းကိုရဲချုပ်ကခေါ်ယူတရီပေးတာဟာချင်းကြောက်မှုတရားဖြစ်တယ်လို့ CRPB အဖွဲ့ဝင်လည်းဖြစ်ဇိုမီအမျိုးသားကွန်ကရစ်ပါတီဥက္ကဋ္ဌလည်းဖြစ်တဲ့ဦးကျင်ရှင်းထံကယူဆပါတယ
်ကျွန်တော်အမြင်မှာတော့လေကျွန်တော်တို့ကိုချင်းချောက်တာပဲလို့မြင်နေပြီအမှန်မှ CRPB 1998ခုနှစ်မှာတည်ထောင်တာအခုမှတရားမဝင်ဘူးပြောတယ်အဲ့လိုဟာမျိုးပြောရမ်းဆိုလို့ရှိရင်တော့ခမရအခုသူတို့ပြောနေတဲ့ဗါလဲ78တောင်းသားလူငယ်ဆိုပြီးတော့သူကမြန်မာကွန်ဆပ်ကွန်ပိနဲ့လို့လှုပ်ထားတယ်ဒီလူံဖွဲ့တော့တယ်သူတို့ကတရားမဝင်ဘူးလို့ပြောဘူးဗျာဒီလောက်တောင်ဖိနေတရားမဝင်တာမဟုတ်ဘူးနောက်ပြီးတော့ကျွန်တော်ဝါရင်းတို့ပါတို့ဆိုတာလည်းပဲအဲ့ဒါကိုလှုပ်နေတာပဲဒါတွေကကျွန်တော်တို့ကဘာမှဟိုမလုပ်ပဲနိုင်ငံကြီးလုပ်တယ်ဆိုတာကကျွန်တော်တို့ကဆရာပီပီဆိုတာမျိုးကလက်တော်ကဘူးဆက်လဲ1990ခုနှစ်မှာသူတို့ကိုယ်တိုင်ရှင်းချက်ပြီးတော့ရွေးကောက်တင်မြှောက်မှာဖိလာတဲ့လက်တော်ကိုယ်စားလှယ်ဒီအားလုံးကဆုစည်းပြီးတော့ဖွဲ့စည်းတဲ့ဆရာပီပီပါတရားမဝင်စရာအကြောင်းမရှိပါဘူးတရားဝင်ပါလေ
နှစ်ပေါင်းများစွာဆရာပီပီထောင်ခဲ့တဲ့အချိန်အစပြီးတော့ဒီနေ့လုတ်ကင်လာခဲ့ပြီးမှဟိုဒီနေ့အချိန်ကျမှမြန်မာစစ်စိုးရအာဏာပိုင်တွေကနေအခုလို CRPB ကိုခေါ်ယူတရီပေးတဲ့အပေါ်မှာဘယ်လိုနားလည်မိလဲခင်ဗျ
2009ခုနှစ်ဇန်နဝါရီလ22ရက်နေ့မှာကျွန်တော်တို့စီဝေးရှိရပြီစီဝေးလုပ်တယ်စီဝေးရုပ်တဲ့အရာစီဝေးပြတဲ့ခါမှာအတွင်းမိုးဝေးတောင်ကနေပြီးတော့ရှစ်ဆက်ပြီးတော့ကျွန်တော်တို့ရှိရပြီအနေနဲ့ပဲဆက်လုပ်ရှာမယ်ဆိုတော့ပြောတယ်နောက်တစ်ခါသူကပြည်တော်စုနှစ်ကြတော့ရှိရပြီပဲဦးဆောင်ပြီးတော့အဖွဲ့ချုပ်ရုံးမှာလုပ်တယ်အခမ်းအနားအစပြီးတော့ကျွန်တော်တို့ကျင်းတဲ့တုတ်ပါတော့ကျွန်တော်ရှိရပြီကိုစလေရီကလောက်ပြီးတော့နောက်ပြီးတော့လူမျိုးစုတွေကပါဝင်တယ်ဆိုတော့အဲ့ဒါကိုဟိုမကြိုက်တဲ့သဘောလို့ကျွန်တော်မြင်ပါတယ
်အဲ့တော့တကယ်လို့ဒီ CRPB ကိုတည်ရပို့ပြီးဖိအားပေးလာမယ်စစ်စိုးရနေပြီးဖန်နာစီတာလောက်လာမယ်ဆိုရင် CRPB ဘက်ကဘာလုပ်တင်တယ်လို့ထင်လဲခင်ဗျ
ကျွန်တော်တို့ကတော့လုတ်တင်တာတွေကမနေဘဲနဲ့ဆက်လုပ်ဖို့ပဲကောင်းပါတယ
်အဲ NL ရုံးချုပ်မှာကျင်းပပြီး CRPB တယောက်ခဲ့တဲ့ဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေအခမ်းအနားကျင်းပပြီး3ရက်အကြာမှာ CRPB လွှတ်တော်ကုစားပြုကော်မတီဥက္ကဋ္ဌနဲ့အတွင်းရေးမှူးတို့ကိုရဲချုပ်ဗမုချုပ်ခင်ကြီးကအခုလိုတရီပေးကြတာဖြစ်ပါတယ်။ဒါပေမဲ့လွှတ်တော်ကုစားပြုကော်မတီရဲ့လုပ်ငန်းရပ်တွေကို NLD နဲ့လက်တွဲပြီးဆက်လက်တာဝန်ယူဆောင်ရွက်သွားမှာဖြစ်တယ်လို့ NLD ဗဟိုအလုပ်မှုဆောင်အဖွဲ့ကဒီကနေ့ဆုံးဖြတ်ခဲ့ကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းက RFA ကိုပြောပါတယ
်။ဟော NLD နေနဲ့ပါ NLD နေနဲ့အဲကျွန်တော်တို့မနေ့ကကြွေးကြုံရတဲ့အနေအထားတွေဘောဥက္ကဋ္ဌနေပြီးတော့ဘိုလ်လုံးမှုဆောင်ဖွဲ့ကိုပြန်နေတင်ပြတာပါ
အခုတင်ပြတဲ့ခါမှာနောက်ဆုံးဆုံးဖြတ်ချက်ကဘယ်လိုအခြေအနေရှိလဲခင်ဗျ
ဟုတ်ကဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့မြို့သားလူမျိုးပြည်ဖွဲ့ချုပ်ဟာဥပဒေပေါင်းနေကအကြမ်းမဖက်တဲ့နည်းနဲ့ဆောင်ရွက်နေတဲ့ဖွဲ့စည်းဖြစ်တယ်ထို့အတူပဲဒီ CRPB ဟာတိုင်းရင်းသားလူမျိုးစုများနဲ့ပူးပေါင်းပြီးတော့NLD နဲ့ပူးပေါင်းဖွဲ့စည်းရတဲ့ဖွဲ့စည်းတရားဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မူလကလည်းတက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းများရဲ့ခွင့်ပြုချက်နဲ့ကျွန်တော်တို့ရုံးပေါ်မှာရုံးအခမ်းအနားတွေမှာသူတို့နဲ့ဆွေးနွေးညှိနှိုင်းခွင့်ပြုထားပြီးသားလည်းဖြစ်တယ်။အဲဒါကြောင့်မို့လို့ကျွန်တော်မြေသားလူမျိုးစုဖွဲ့ချုပ်ကဒီတိုင်းသားလူမျိုးစုများနဲ့ဖွဲ့စည်းထားတဲ့ CRPB ရဲ့လုံဆောင်ပွဲရရှိတဲ့ကိစ္စရပ်တွေပေါ်မှာမြေသားလူမျိုးစုဖွဲ့ချုပ်ကနေပြီးတော့တာဝန်ယူပြီးတော့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်။ထို့အတူပဲ CRPB ဖွဲ့စည်းများနဲ့လည်းအဖွဲ့ဝင်များနဲ့လည်းမြေသားလူမျိုးစုဖွဲ့ချုပ်ရုံးမှာဆက်လက်ဆွေးနွေးဆောင်ရွက်သွားမှာဖြစ်ပါတယ်
။တော်ရရှိမြတ်ခင်ဗျာ CRPB ပြည်သူ့လွှတ်တော်ကိုစားပြုကော်မတီကို1998ခုစက်တင်ဘာလ18ရက်နေ့မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်အပါအဝင် NLD ခေါင်းဆောင်9ဦး၊တိုင်းရင်းသားကိုယ်စားလှယ်9ဦးအပါအဝင်၊ Nengai Pati Segu Kuza Pure Pwen Seshi U Pawe Mare. At any Pyoyen, CRPB Little Kuzabu Komadiha, Mesanane, Lea Lizet Tonego, Kuzapu Tare Pwe Pitetwe. Nyama Anabaini, Agulu, Tailanira, Pinai Nelu, Yango Nengai Logama, Wivan Pyosu Nijoma, Kamya.